ဒီကနေ့ဒီမြောင်းလီတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့ဒီထိုင်းမြန်မာအမှတ်နှစ်ချင်းကြီးတရားအနီမှာလုံခြုံရေးယူနေတဲ့သူတို့ရဲ့တပ်ဖွဲ့ဝင်တွေကို KNU အဖွဲ့ကအကြမ်းဖက်လူလာသူတွေ KKO ခွဲထွက်အဖွဲ့နဲ့ PDS အမိခံအကြမ်းဖက်အဖွဲ့တွေကပူးပေါင်းပြီးတော့ဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်ကောင်စီတပ်ဖွဲ့တွေဘက်ကလေကြောင်းအကူရယူပြီးတော့ပြန်လည်တိုက်ခိုက်ခဲ့တာမှာတပ်ဖက်အဖွဲ့တွေအကြဆုံးများပြီးတော့ပြန်လည်ဆုတ်ခွာသွားတယ်ဆိုပြီးတော့ဒီပြီးခဲ့တဲ့အချိန်ပိုင်းတုန်းကပဲကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ဒီမြောင်းလီမြို့မှာဒီကနေ့ဖြစ်တဲ့တိုက်ပွဲတွေကြောင့်ဒီမြန်မာနိုင်ငံဘက်ခြမ်းကနေပြီးတော့ထိုင်းဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကလည်းထောင်ထဲချီပြီးတော့ရှိနေပါပြီဒီလိုထွက်ပြေးလာတဲ့သူတွေကိုတော့ထိုင်းအာဏာပိုင်တွေကလည်းလက်ခံကူညီပေးနေတဲ့အကြောင်းထိုင်းချေဆိုင်ဖီဝီသင်းတော်မအီးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနဲ့ကပ်နေတဲ့မြောက်ရီမြို့ဘက်ကနှစ်နိုင်ငံချစ်ကြည်တကားအမှတ်နှစ်အောက်မှာခိုးလုံနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပေါ် KNL PDF အဖွဲ့တွေကဒီကနေ့အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့လို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးမြောက်ရီမြို့ကန်ဒီထိုင်းနိုင်ငံဘက်ကိုထွက်ပြေးလာနေကြပါတယ်ထွက်ပြေးလာသူစုစုပေါင်း1000ကျော်ရှိတယ်ဆိုပြီးတောင်ရင်မြစ်တစ်ဖက်ချမ်းထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ
်အော်သူတို့ကတော့ဒီဟွာကနေမြစ်ကိုဖြတ်လာတာပေါ့ဗျာမြစ်ကိုဖြတ်လာတာဟိုတနီယာကတော့အားကြီးဟိုဘက်ဟိုဆနစ်ဂိတ်ပေါ့ကျွန်တော်တို့ခေါ်တဲ့ဆနစ်ဂိတ်ပဲပေါ့အဲ့ဘက်မှာတော့300လောက်ရှိမယ်အဲအဲ့ဘက်ကတော့သူတို့ဟိုဟာနေနေဖြတ်လာတာဆိုတော့ဟိုဘက်ကတော့စိတ်ချမ်းမဲ့ကတော့သူတို့မြစ်ကိုကူးပြီးတော့ဖြတ်လာတယ်အဲ့ဒါတော့1000လောက်ရှိမယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အားလုံးဆိုရင်1300ကျော်ပြီပေါ့ဗျာဆက်ပြီးတော့လည်းကူးနေကြတာပေါ့ဟယ်လီကော်ပတာနဲ့မြို့ထဲဝင်ပစ်တယ်တဲ့အဲ့လိုမျိုးဆိုတော့ဟိုဘယ်လိုကောမလဲဟိုလူတွေကတော့ဟိုပြေးတည်ပြေးပေါ့ဟာဒီပြေးနေရတာပေါ့ကျွန်တော်တို့အဲ့မှာဟိုအပြစ်ခံရတဲ့လူတွေကနေတော့ပြန်ပြောပြတာ
ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုတော့စိတ်ချနေရမှာယာယီနေရပေးထားသလိုတခြားနေရာတွေမှာလည်းယာယီခိုလုံဝင့်ပေးထားပါတယ်။မြောက်ရီမှာဖြစ်ပျက်နေတဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးလူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းဝန်ကြီးချုပ်ဒေတာထဝီစင်ကလည်းလူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်။ဒီကနေ့နေ့လယ်ပိုင်းကတိုက်ပွဲတွေဖြစ်နေချိန်မှာမြောက်ရီမြို့တဲကဝါတော်ရေဘူးစတဲ့နေရာတဝိုက်ကိုစစ်ကောင်စီတပ်တွေကဘုံကျဲတက်ခိုက်ခဲ့လို့နေအိမ်တချို့ပျက်စီးမိလောင်ခဲ့ပါတယ်။ရွှေစည်းစိမ်ရက်ွက်မှလည်းနေအိမ်တွေမိလောင်လို့ဒေသခံတွေထွက်ပြေးခဲ့ကြရပါတယ်။မြောက်ရီမြို့ကစစ်တပ်ရဲ့မြို့ဆောင်တပ်ခလာရ209ကိုဧပြီလ12ရက်နေ့ကကရင် KNL နဲ့ PDF ပူးပေါင်းတပ်တွေစီးနင်းတိုက်ခိုက်ခဲ့တဲ့အတွက်စစ်သား100ကျော်ချစ်ကြည်ရေးတကားအမှတ်နှစ်အောက်ကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီစစ်သားတွေကိုဒီကနေ့ KNL PDF ပူးပေါင်းတပ်တွေတွားရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကလေကြောင်းနဲ့တုတ်ပြန်တိုက်ခိုက်ရမှာတော့ဒေသခံတွေအပြောအရဘုံအလုံးပေါင်း40ထက်မနည်းရှိတယ်လို့လည်းပြောပြခဲ့ပါတယ်ရှင်